ဒီနှစ်ပင်လုံမြို့မှာကျင်းပမဲ့290ပြည့်ပြည်တော်စုနှင့်အခမ်းအနားကိုနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်မှဖြစ်ပါတယ်။ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းသာခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေကိုလည်းဖိတ်ကြားထားတဲ့အတွက်အခမ်းအနားတက်ရောက်ခွင့်ရတာကိုဂုဏ်ယူဝမ်းမြောက်တဲ့အကြောင်းနဲ့ပင်လုံဂရီကိုဝစ်တွေကိုအကောင့်ထဲပေါ်လာနိုင်ရေးကိုလည်းမျှော်လင့်ဆောင်စားနေကြတယ်လို့သူတို့ကပြောပါတယ်။ပင်လုံညီလာခံသတင်းယူဖို့ပင်လုံမြို့ကိုရောက်နေတဲ့ VOA သတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုမြန်မာနိုင်ငံလွတ်လပ်ရေးရယူရမှာတောင်တန်းဒေသနဲ့မြေပြန်ဒေသပူးပေါင်းရယူဖို့သဘောတူခဲ့တယ်။ပင်လုံစာချုပ်ချုပ်ဆိုတာဟာအခုဆိုရင်290ပြည်မြောက်ခဲ့ပြီဖြစ်ပါတယ်။ပင်လုံစာချုပ်ချုပ်ဆိုတဲ့နေ့ကိုအထိမ့်မဲ့ပြုတ်တက်မှတ်တဲ့ပြည်တော်စုနဲ့290ပြည်အခမ်းအနားကိုတမိုင်းဝင်ပင်လုံမြို့မှာမနက်ဖြန်မှကျင်းပမှာဖြစ်တယ်လို့ဒီအခမ်းအနားကိုလည်းစာချုပ်မှာပါဝင်လက်မှတ်ရေးထိုးကြတဲ့တရင်သားခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေကိုအလေးမြတ်ထားဖိတ်ကြားထားပါတယ်။ဒါဟာပထမဆုံးဖိတ်ကြားထားတာဖြစ်ပြီးဒီလိုဖိတ်ကြားတဲ့အပေါ်မြန်မာနိုင်ငံရဲ့ပထမဆုံးသမ္မတညောင်ရွှေစော်ဘွားကြီးဆက်ရွှေတိုက်ရဲ့သမီးဆက်ဟေမာတိုက်ကအခုလိုပြောပါတယ
်အန်တီငွေနေရတော့လုံခဲနှစ်ပေါင်း90ကပေါ့နော်အဖေတို့ဟိုထုတ်ခဲတဲ့စာချုပ်ကိုပို့ထုတ်အောင်စာနဲ့အတူပြောသွားတာပေါ့နော်ဒီအခွင့်အရေးလေးတောင်းတာတဲ့အခွင့်အရေးလေးဘာတစ်ခုမှဟိုမရခဲ့ဘူးပေါ့နော်ဒီမရခဲ့တော့အန်တူတူအနေနဲ့ကတော့နော်ဒီတိုင်မဲ့ဒီနှစ်ပေါင်း90နေလာခဲ့တယ်အခုကျတော့အတန်ပင်ခံပုဂ္ဂိုလ်ကနော်အတန်ပင်ခံကသူကတန်ရောစင်ကြည့်ရပေါ့နော်သူအဖေနဲ့သူတန်ရောစင်ရှိရောတန်ရောစင်ကြည့်ရောသူအဖေနဲ့အတူနော်စာချုပ်ချုပ်ခဲ့တဲ့ပုဂ္ဂိုလ်တွေကလည်းသူတန်ရောစင်ကြည့်ရောအန်တီလို့ဖိတ်တာပေါ့နော်သူတွေ့နေတွေ့ချင်တယ်ဆိုဖိတ်တော့အန်တီကတော့အတိုင်းမတိဘူးတာပ
ါပြည်တော်စုကြီးခိုင်မာဖို့အတွက်ဆိုရင်ငင်းချင်ရင်ရရှိဖို့လိုအပ်ပြီးပင်လုံစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်နိုင်ရင်ငင်းချင်ရင်ရရှိမယ်လို့လဲစာဟေမာတိုက်ကမျှော်လင့်ထားပါတယ
်တိုင်းသားတွေကသူတို့ကနော်ဒီတိုင်းသားတို့အပေါ်မှာတို့အခွင့်အရေးတွေပိတ်ပင်နေတဲ့အတွက်ကြောင့်လို့ဒါမကျေနပ်လို့ဖြစ်ကြတဲ့ကိစ္စကိုသူငင်းချင်ရင်ရသွားရင်နော်အန်တီအနေနဲ့ထင်တယ်ဒီတောင်စုကြီးကပူခိုင်းမှာပါမယ်ပင်လုံစာချုပ်မှာအချက်လက်လေးပေါ့နော်အချက်ချက်အရာအဲ့ဒီအတိုင်းကိုတက်ဆိုင်ကဟိုတာဝန်ရှိပုဂ္ဂိုလ်များဆောင်ရွက်ပြီးနော်အဆင်ပြေမယ်လို့ထင်တာပြီးတောင်စုပစက်ကသာပြောတယ်တကယ်ပြီးတောင်စုကမဟုတ်ဘူး
ပင်လုံစာချုပ်ချုပ်ဆိုရမှာချင်းမျိုးသားကိုယ်စားလှယ်ဦးထောက်စားခုတ်ရက်သားဦးနန်ချင်းပေါင်ကသူဖခင်ဟာဗိုလ်ချုပ်အောင်ဆိုင်ရဲ့ဂရီစကားတွေအရမြမပြည်နဲ့ပူးပေါင်းရင်ချင်းပြည်နယ်ဟာတိုးတက်လာမယ်လို့မျှော်လင့်ခဲ့ကြောင်းပြောပါတယ်။လက်ရှိချင်းပြည်နယ်ရဲ့အခြေအနေနဲ့သူ့အမြင်ကိုအခုလိုဆက်ပြောပါတယ
်။ဟူမူကတော့အိန္ဒိယဘက်ကနေတဲ့ချင်းမျိုးသားတွေရဲ့တိုးတက်မှုကအရင်ကတိုးတက်ပါလေ။ကျွန်တော်တို့ပဲကြာတော့ပြည်နယ်ထဲမှာလည်းအရှင်ရဲ့ဆုံးပြည်နယ်ဖြစ်နေတယ်။လူ့ကန်စားတော့ဘုရားလည်းဘာမှမဖြစ်ထုံးဘူး။အဲဒါကြောင့်နေတကာကိုရောက်တယ်နိုင်ငံတချို့ဆိုရင်နိုင်ငံချောက်ဝရောက်ကြတယ်ကျွန်တော်အနေနဲ့ကျွန်တော်တို့ဘူချိုးတို့ချမှတ်တဲ့ခဲ့တဲ့ဥစ္စာဖက်ဒရယ်ပြည်ထောင်စုဒီဖိုင်တီဆောင်နိုင်မှာပဲကျွန်တော်တို့ဒီအကုန်လုံးတာတူညီမြတွေ့တဲ့နယ်လို့ထင်ပါလေကြာအထူးသဖြင့်ကျွန်တော်တို့ဟိုချင်းတော်နေတာပေါ့နော်ဟိုအခုအရောကျွန်တော်တို့ကြီးကဟိုဘာမှတွေ့တဲ့မှုမရှိသေးရော
ပင်လုံစာချုပ်ချုပ်ဆိုရမှာကချင်အမျိုးသားကိုယ်စားလှယ်ဖြစ်တက်ရောက်ခဲ့တဲ့ဒူဝါဇော်ရီရဲ့ဇနီဒေါ်အယ်ဂျာတောင်ကတော့လွတ်လပ်ရေးရပြီးနောက်မှာပင်လုံစာချုပ်အတိုင်းအကောင့်ထဲပေါ်မယ်လို့မျှော်လင့်ခဲ့ကြောင်းအခုလိုပြောပါတယ်
။ကျမတို့ဒီပင်လုံစာချုပ်ကိုလည်းလက်မရေးထိုးပြီးတဲ့နောက်ကျမရောက်ကြရတော့ပေါ့နော်ဆက်လက်ပြီးတော့မှဒီမင်းရဲ့ inquiry မှာလည်းပါတယ်နောက်တစ်ခါဟိုတိုင်းပြည်ပြုတ်တော်မှာလည်းပါတယ်ဆိုတဲ့အခါကျတော့ဒီပင်လုံစာချုပ်မှာပါတဲ့အတိုင်းသူမှတ်ထားတယ်နောက်တစ်ခါဟိုလေတင်ပြပြလွတ်တော်မှာလည်းပဲသူကလမ်းညုံကိုဘူချုပ်ရဲ့လမ်းညုံကိုခုနှစ်ချက်ရှိတယ်လေရွတ်ပဲခုနှစ်ချက်ရှိတဲ့ထက်မှာ၃နဲ့၄ကိုသူကလည်းအဓိကထားပါတယ်၃ကဆိုလို့ရှိရင်ကျမတို့လူမျိုးစုပေါ့နော်လူနည်းစုပေါ့လေကျမတို့ဟာဆိုလို့ရှိရင်လူမှုရေးနိုင်ငံရေးပညာရေးစသည်ဖြင့်အားလုံးဟာတန်တူညီမျှရရှိစေရမယ်တန်လုံးရှုံစေရမယ်လို့ပြောထားပါတယ်ငါမှကြတော့အဲ့ဒါလိုပြောထားတဲ့အတွက်ကြောင့်ကိုကျမတို့ဒီလူနည်းစုအဖွဲ့ဟာဆိုလို့ရှိရင်ပေါ့လေတောင်ပေါ်သားတွေဟာကျမတို့ကအော်ကျမတို့ရဲ့အသက်တာဟာပို့ပြီးတော့မှခိုင်လုံသွားပြီဆိုပြီးမှယဉ်ကျေးယဉ်ကျေးမှုရှိကြပါတယ်အဲ့တော့ကျမတို့ကလည်းဒါကိုမျှော်မှနေတာပေါ့လေ
ဒီမျှော်လင့်ချက်တွေကိုအခုထိစောင့်စားနေစေဖြစ်တယ်လို့လည်းဒေါ်အယ်ဂျာတောင်ကဆက်ပြောပါတယ
်ဒီလူလက်ရေးရပီတီနောက်ဆိုလို့ရှိရင်ဒါတွေအားလုံးကိုအပေါင်းဖော်မယ်လို့ပြောထားတယ်အဲ့ဒါနဲ့ကျမတို့ကစောင့်နေတဲ့အခါကျတော့ အဲ့ဒီအချိန်မှာဗမာပြည်စည်းဟိုက်တခါတည်းဟိုတပုံပေါ့နော်တပုံကြီးကအများကြီးထားခဲ့တယ်လေအဲ့လိုတပုံကြီးများနောက်တခါတိရုပ်ဒီကလည်းပဲဝင်လာတယ်ဆိုတဲ့အခါကျတော့ဗမာတိမ်မလုံးတယ်တဲ့အခါကျတော့ကျမတို့ကကဲနေပါအောင်ပေါ့နော်ဆိုပြီးတော့မှပဲဆောက်စားခိုင်းပါတယ်ဒါနဲ့ပဲကျမတို့ကဆောက်ဆောက်ဆောက်ပြီးနေတယ်နောက်ဆုံးတော့ဒီကိုအီဆောင်အစိုးရရောက်သွားတာပေါ့နော်အီဆောင်အစိုးရကြတော့လည်းပဲကျမတို့ကလည်းရလို့ရလို့လည်းပဲစောင့်နေတာအဲ့ရည်ပြမနောက်တော့တခါဟိုဆိုရှယ်လစ်ကျမတို့တည်ဆောက်မယ်ဆိုပြီးတော့ကေဒါဆိုလည်းကျမတို့အတွက်လည်းပါမှာပဲဆိုပြီးမှစောင့်ရှောက်တယ်လေဒါစောင့်နေကြတယ်ဒါပေမဲ့ပေါ့နော်ကျမတို့ကနောက်ဆုံးဒီတခါလည်းဒီမိုကရေစီနိုင်ငံတဖြစ်သွားပါတယ်ကျမတို့ရပိုင်ခွင့်တစ်ခုရရတစ်ခုမှမရခဲ့တဲ့ရှင်မကျမတို့ကတော့ဒီနေ့အထိစောင့်မျှော်ပါတယ်ဒါပေမဲ့စိတ်တော့မကုန်သေးဘူးတနေ့တော့အခါကျရင်ဒါဟာပြန်လေပြတော့မှအကောင့်ထည့်ဖို့မှာပဲဆိုပြီးမှကျမတို့ကညှို့လင့်ပါတယ
်တခြားတက်ရောက်လာတဲ့တိုင်းသားခေါင်းဆောင်ကြီးတွေရဲ့ဆွေမျိုးသားချင်းတွေကလည်း290ပြည့်ပြည်တော်စုအခမ်းအနားကိုဖိတ်ကြားလို့ဝမ်းမြောက်ကြောင်းပြောဆိုကြသလိုအခုတို့ပြည်တော်စုနေ့ကိုတခန်းတနာပြန်လဲကျင်းပလာတဲ့နောက်ပင်လုံစာချုပ်ကိုအကောင့်ထည့်ဖို့ကိုလည်းညှို့လင့်ကြောင်းပြောဆိုကြပါတယ်ပြည်တော်စုနေ့အခမ်းအနားကိုပင်လုံစာချုပ်မှာပါဝင်လက်မှတ်ရေးထိုးခဲ့တဲ့တန်တာကောင်းဆောင23ဦးအနက်မှာဒူဝါ M ခွန်ဖုံးရဲ့ဆွေမျိုးသားချင်းတွေကလွဲလို့ကြံကောင်းဆောင်ကြီးတွေရဲ့မိသားစုဝင်တွေပါဝင်တက်ရောက်ကြမှာဖြစ်ပါတယ်
ကိုမိုးစောပြောပြသွားတာပါရှင်